ပါကစ္စတန်နိုင်ငံကနျူကလ িয়ার ထိပ်ဖူးသယ်ဆောင်နိုင်တဲ့တိုက်ချင်းပြစ်ဒုံးကျည်ဒဇင်းကိုဒီကနေ့ပြစ်လွတ်ဆန်းသတ်လိုက်ပါတယ်။ပြည်မဲ့အိန္ဒိယနိုင်ငံနဲ့ဒေသတွင်းညီညာရေးညီလာခံတစ်ခုကိုလက်ခံကျင်းပပြီးနှစ်ရက်အကြာမှာအခုလိုဆန်းသတ်ပြစ်လွတ်လိုက်တာဖြစ်ပါတယ်။မြေပြင်ကနေမြေပြင်ပြစ်ရှာဟင်း3ဒုံးကျည်ဟာကီလိုမီတာ2950အကွာထိရောက်နိုင်ပြီးနျူကလ িয়ার ထိပ်ဖူးကိုရောသမရိုးကျထိပ်ဖူးတွေကိုပါသယ်ဆောင်နိုင်တယ်လို့ပါကစ္စတန်စစ်ဘက်ကပြောပါတယ်။ဆန်းသတ်ပြစ်လွတ်တာရဲ့ရည်ရွယ်ချက်ကဒီလက်နက်စနစ်ရဲ့ဒီဇိုင်းပုံစံအမျိုးမျိုးနဲ့ဤပညာပိုင်းအကန့်အသတ်တွေကိုသိရှိနိုင်မှုဖြစ်တယ်လို့စစ်ဘက်ကဆိုပါတယ်။ဆန်းသတ်ပြစ်လွတ်တဲ့နေရာကိုစစ်ဘက်ကမပြောပင်မဲ့ဥတီပြစ်လွတ်လိုက်တဲ့နေရာကတော့အာရေဗျပင်လယ်တွေကိုပါပါကစ္စတန်နိုင်ငံဟာဒေသတွင်းမှာညှဉ်းနှံစွာအတူရှင်တွဲနေထိုင်ဖို့ဆန္ဒရှိပြီးနျူကလ িয়ার လက်နက်ကိုအတားအဆီးလုပ်တာဟာတောင်အာရှဒေသတွင်းမဟာဗျူဟာမြောက်တည်ငြိမ်ရေးကိုနောက်ထပ်အားကောင်းစေမယ်လို့ပါကစ္စတန်နိုင်ငံမဟာဗျူဟာစီမံကိန်းဌာနအကြီးအကဲဘိုဂျိုကြီးမဇာဂျမေးကပြောပါတယ်။ပါကစ္စတန်နဲ့အိန္ဒိယနှစ်နိုင်ငံစလုံးဟာနျူကလ িয়ার ဆန္ဒမှုတွေကိုလှုပ်လေ့ရှိပြီးရေဘူးရအဖြစ်တော့မလုပ်ခင်မှာအပြန်အလှန်ကြိုပြီးအကြောင်းကြားလေ့ရှိပါတယ်။အိန္ဒိယနှစ်နိုင်ငံကြားစစ်ပွဲ၃ကြိမ်ဖြစ်ပွားပြီး၂ကြိမ်ကကက်ရှမီးယားဒေသပိုင်ဆိုင်မှုနဲ့ပတ်သက်ပါတယ်။ကက်ရှမီးယားဒေသဟာဒေသတွင်းတင်းမာမှုတွေရဲ့အဓိကအကြောင်းအရာဖြစ်နေစေပါခင်ဗျာ။